မြန်မာနိုင်ငံကိုလက်တော်ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဟာဒီကနေ့မှာတော့မြန်မာနိုင်ငံစီးပွားကူးသန်းရောင်းဝယ်ရေးဝန်ကြီးဦးတန်းမြင့်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံကိုကုန်သွယ်မှုဆိုင်ရာအထူးအခွင့်အရေး GSP ပေးဖို့ဆွေးနွေးခဲ့တယ်လို့ဝန်ကြီးကပြောပါတယ်။ဒါ့အပြင်နိုင်ငံကုန်သွယ်ရေးဆိုင်ရာကိစ္စတွေလည်းဆွေးနွေးခဲ့ကြပါတယ်။ဆက်သွယ်မိမြန်တာတဲ့ VOA သတင်းနောက်တင်ကြီးလင်းကပြောပြပေးပါပါ
။ဟုတ်ကဲ့ပါလက်ရှိနေပြည်တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဟာဒီနေ့မှာတော့စီးပွားရေးနဲ့ကူတန်းရောင်းဝယ်ရေးဝန်ကြီးဦးတန်းမြင့်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံကိုကုန်သွယ်မှုဆိုင်ရာအထူးအခွင့်အရေး GSP ချပေးဖို့အတွက်ညှိနှိုင်းဆွေးနွေးခဲ့တယ်လို့ဦးတန်းမြင့်က VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ GSP ကိုသူကပြင်နေတယ်ပေါ့လေ။အပြီးဖို့အတွက်ဘယ်လိုဒီဘက်ကအပြန်လမ်းဒီဟာလုံးမလဲဆိုတာသူကသူ့ဘက်ကမေးခွန်းလေးတွေမေးမြပေါ့ကွာအဲဒီဘက်ကလိုရာဖြေပြီးသူ့ဘက်ကလည်းမလုပ်ချင်ဒီဘက်ကလည်းမလုပ်ချင်ဆိုတော့အဲ GSP ပေးဖို့အတွက်ကိုသူကလိုရတဲ့ဟာတွေကိုအခြေခံချက်လေးတွေဟိုရှင်းလင်းဖို့အဲ့ဒါပါပဲသူကတော့အငယ်တော့ဟုတ်ပြီနှစ်ဖက်အကျိုးရှိမယ်ဆိုရင်တော့နှစ်ဖက်ဆိုတာလေဟို mutual benefit for both community ပေါ့ဆိုရင်အရင်လိုလဲအမေရိကန်နဲ့ပူးပေါင်းလက်ရှိပူးပေါင်းဆောင်ရတာရှိတယ်ဒီလိုကျိုးဆက်လက်ပြီးတော့လုပ်ဖို့အတွက်အရင်သိမဲ့လို့ပြောလိုက်တာပေါ့လေ။တနင်္လာညနေနိုင်မယ်ပေါ့
။ဒီနေ့နေ့လေတနင်္လာမှာနေပြည်တော် Hilton Hotel မှာတွေ့ခဲ့တာပါ။လက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin နဲ့ရောသူနဲ့အတူပါလာတဲ့ American စီးပွားရေးကုမ္ပဏီကြီးတွေကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ဦးတန်းမြင့်ကပြောပါတယ်။American စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံတဲ့အခါမှာတော့နှစ်နိုင်ငံကုန်သွယ်ရေးညှင့်တင်ဖို့ဆွေးနွေးခဲ့တယ်လို့ဦးတန်းမြင့်ကဆက်ပြောပါတယ်။
အဲ့ဒါပဲကတော့ trade promotion ကောင်းအောင်ပေါ့လေတို့တဲ့အောင်ဘယ်လိုလုပ်ကြမလဲဆိုတော့အင်္ဂလိပ်ကလည်းပါပါဒီဘက်ကအဲသူတို့လုပ်ငန်းရှင်တွေဘက်ကလာရောက်ရင်းနှီးမြှုပ်နှံနိုင်မယ့်ဒီအလားအလာတွေပြောပြတယ်နောက်တော့ဒီအလားအလာရဖို့အတွက်သူတို့အနေနဲ့ဘယ်လိုအမေရိကန်ကကူညီတင်နေဆိုတော့ဤပညာတော့ပေါ့ကွာအဲအဲ့ဒါမျိုးတွေအကူအညီဆွေးနွေးကြတာပေါ့အဲသူတို့ဘက်ကလည်းလုပ်ငန်းရှင်များကလည်းသူတို့ပါအောင်လုပ်ပေးနိုင်တာပါတာပေါ့ဒီစညာတူတော့အဲ့ဒါတွေပါပဲ
ဒါအပြင်အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဟာစီမံကိန်းနဲ့ဖန်တာရေးဝန်ကြီးဌာနစက်မှုဝန်ကြီးဌာနတို့ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာပါလက်ထောက်နိုင်ငံသားရေးဝန်ကြီး Rifkin ဟာမြန်မာနိုင်ငံတွင်းအမေရိကန်ယင်းနီမြုံနှံမှုတွေကိုအားပေးမြင့်တင်ဖို့အတွက်အမေရိကန်စီးပွားရေးလုပ်ငန်းကြီးတွေကတာဝန်ရှိသူတွေကိုဦးဆောင်ပြီးAmerican Innovation Roadshow to Myanmar ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံကို၄ရက်ကြာခရီးရောက်ရှိနေတာပါဒီကနေ့နေပြည်တော်မှာတော့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့မနက်ဖြန်ကြရင်တော့ရန်ကုန်ပြန်ပြီးအဲ့ဒီမှာရှိတဲ့ American ရှင်နီမြုံနှံမှုနဲ့ American စီးပွားရေးလုပ်ငန်းအခြေအနေတွေကိုသုံးသပ်လေ့လာမှာဖြစ်ပါတယ်လက်ရှိအဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူတန်ခတ်မှုအချို့ထားရှိပေမဲ့အများစုသောတန်ခတ်မှုတွေကိုဆိုင်းငံ့တာရုပ်သိမ်းတာတွေလုပ်ထားပါတယ်။ရှိထားတဲ့အမေရိကန်ရဲ့ပြစ်မှတ်ထားအရေးယူမှုတွေဟာလည်းမြန်မာစီးပွားရေးကိုထိခိုက်စေဖို့မဟုတ်ဘဲမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးအပြောင်းအလဲတွေကိုအဟန့်အတားဖြစ်သူတွေကိုသာပြစ်မှတ်ထားအရေးယူတာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေဘက်ကပြောလို့ရှိပါတယ်ရှင်။